မေရိကန်ပြည်ထောင်စုမှဓာတ်ခွဲခန်းတစ်ခုရဲ့ဝန်ထမ်းတစ်ယောက်ကအီဘိုလာရောဂါပိုးမွားတွေကိုမတော်တဆအဖုံးအကမပါဘဲနဲ့တနေရာတနေရာကိုတည်ဆောင်မှုပြုလုပ်ခဲ့မိတယ်လို့ရောဂါထိန်းချုပ်ရေးဗဟိုဌာန CDC ကပြောဆိုပါတယ်။အေဂျင်စီရဲ့ Atlanta Georgia ဌာနချုပ်မှာအခုသတင်းပတ်စောစောပိုင်းကဖြစ်ပွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ပမာဏသိပ်မများတဲ့အီဘိုလာဗိုင်းရပ်စ်ပိုးမွားတွေကိုမှားယွင်းပြီးတော့ဓာတ်ခွဲခန်းတစ်ခုကနေတခြားဓာတ်ခွဲခန်းတစ်ခုကိုရွှေ့ပြောင်းမှုပြုလုပ်ခဲ့တယ်လို့ CDC အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ပြောင်းရွှေ့ပေးပို့လိုက်တဲ့ဓာတ်ခွဲခန်းမှာအီဘိုလာဗိုင်းရပ်စ်ပိုးကိုကင်တွယ်နိုင်မှုအတွက်ပစ္စည်းကိရိယာတစားပလာတွေတက်ဆင်ထားတာမျိုးမရှိဘူးလို့ဆိုပါတယ်။ဒီဓာတ်ခွဲခန်းဝန်ထမ်းကိုအီဘိုလာပိုးကူးစက်နိုင်တဲ့ကာလဖြစ်တဲ့21ရက်စောင့်ကြည့်ကာလဖြစ်သတ်မှတ်အကဲခတ်နေကြောင်းဓာတ်ခွဲခန်းကိုအဝင်ထွက်လုပ်ကြတဲ့တခြားဝန်ထမ်းတချို့အနေနဲ့ကောဗိုင်းရပ်စ်ပိုးမွားကိုတည်ဆောင်သွားတာမျိုးရှိမရှိ CDC ကလေ့လာနေတယ်လို့ဆိုပါတယ်ခင်ဗျာ။